မြန်မာနိုင်ငံရဲ့ပင်လယ်ရေကြောင်းလမ်းကတစ်ဆင့်ပြုလုပ်တဲ့ကုန်သွယ်ရေးပမာဏစုစုပေါင်းဒီနှစ်ပတ်နိုင်ရေးနှစ် 2019-2020 ဆယ်လတာကာလတဲ့အမေရိကန်ဒေါ်လာ 21.9 ဘီလီယံရှိတယ်လို့ကုသရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်တဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်။မနေ့ကအောက်တိုဘာလကစတင်တဲ့ပန္နရေးနှစ်စီးရင်စရာတွေအရဇူလိုင်လ31ရက်နေ့အထိအမေရိကန်ဒေါ်လာ 8.56 ဘီလီယံတန်ဖိုးရှိတဲ့ပို့ကုန်တွေတင်ပို့ခဲ့ပြီး 13.3 ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေတင်သွင်းခဲ့ပါတယ်။မနေ့ပန္နရေးနှစ်အလားတူကာလထက်ဖိလယ်ရေကြောင်းကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 1.39 ဘီလီယံပိုများလာတာဖြစ်ပါတယ်။မနေ့ကအလားတူကာလကရေကြောင်းကုန်သွယ်မှုပမာဏတန်ဖိုးအမေရိကန်ဒေါ်လာ 20.5 ဘီလီယံရှိခဲ့တာပါ။ဒီနေ့ပန္နရေးနှစ် 2019-2020 အတွင်းအောက်တိုဘာလ1ရက်နေ့ကဇူလိုင်လ31ရက်နေ့အထိနိုင်ငံခြားကုန်သွယ်မှုပမာဏစုစုပေါင်းအမေရိကန်ဒေါ်လာ 30.9 ဘီလီယံရှိခဲ့ပြီးပို့ကုန်တန်ဖိုးကဒေါ်လာ 14.6 ဘီလီယံနဲ့သွင်းကုန်တန်ဖိုးကဒေါ်လာ 16.3 ဘီလီယံရှိပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားကုန်သွယ်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းကိုပင်လယ်ရေကြောင်းလမ်းကတဆင့်ပြုလုပ်တာဖြစ်ပြီးလက်ဆက်ကုန်သွယ်ရေးကိုတော့တရုတ်၊ထိုင်း၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျ။